ဒီမနက်ကတွေ့တိုက်ပွဲတွေကြောင့်နေရစွတ်ခွာပြေးကြရတဲ့ရတဒုက္ခတွေတဲ့ကုလသမဂ္ဂအရေးပေါ်တုံ့ပြန်ကူညီရေးဘူးအဖွဲ့ကနေအမေရိကန်ဒေါ်လာ9သန်းကူညီသွားဖို့ကုလလူသားချင်းစာရန်စာနာကူညီမှုဆိုင်ရာလက်ထောက်တွင်းမှုချုပ်မာတင်ဂရစ်ဖစ်ကကြေညာလိုက်ပါတယ်
Fighting in Myanmar has escalated since late October, expanding from northern Shan state to Rakhine state.
ဒီကတဲ့အောက်တိုဘာလကိုပိုင်းကတည်းကတိုက်ပွဲတွေရှိနေလာပြီးရှမ်းပြည်နောက်ပိုင်းကနေရခိုင်ပြည်နယ်၊မြဝတီအနောက်မြောက်ပိုင်းအစ်တောင်ပိုင်းဒေသတွေအထိတိုက်ပွဲတွေကျယ်ပြန့်လာခဲ့ပါတယ်။အကြမ်းဖက်မှုတွေကြောင့်လူငယ်၅သိန်းကျော်အိုးအိမ်စွတ်ခွာထွက်ပြေးခဲ့ကြရပြီးရခိုင်ကရှိပြီးသားအိုးအိမ်စွတ်ခွာပြေးကြရတဲ့ဒုက္ခတွေနှစ်သန်းတန်ပိုလာတဲ့အခြေပြက်ဖြစ်ပါတယ်လို့ကုလအတွေ့အမှုချုပ်ရုပ်ပြောခွင့်ရသူစတိဖန်ဒူဂျာရစ်ကပြောကြားတော့ပါတယ်။ကူညီရေးအတွက်အခက်အခဲတွေအတော်များများရှိနေတဲ့ကြားကပဲမရှိမဖြစ်လိုအပ်တဲ့လူသားစာနာမှုအကူအညီတွေကိုနီလာအမျိုးမျိုးသုံးပြီးကူညီနေတယ်လို့လည်းပြောကြားပါတယ်။အခုလိုအရေးပေါ်တုံ့ပြန်ကူညီရေးဘူအဖွဲ့ရဲ့ဒီရဘုံငွေဟာပဋိပက္ခကြားတွေကပြည်သူတွေရဲ့အသက်ကိုတည်တည်နေကြတဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေအတွက်အထောက်အကူဖြစ်စေမယ်လို့လည်းကုလပြောခွင့်ရသူကပြောခဲ့ပါတယ်။ဒီမနက်ကမှဆက်အနာရှင်ချုပ်ငင်းရေးစစ်စီရေးတွေနဲ့အတူပဲနိုင်ငံဝန်နေရာအတော်များများမှာလက်နက်ကိုင်ပဋိပက္ခတွေကျယ်ပြန့်လာတာနဲ့အတူလူသားချင်းစာနာမှုအကူအညီတွေပို့ပြီးလိုအပ်နေတာပါမြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကြီးရွာအတော်များများကဒေသခံတွေနေရာစုခွာခဲ့ကြရတယ်လို့အခုဆိုရင်တိုင်းသားလက်နက်ကိုင်တွေနဲ့ပြည်သူ့ကာကွယ်တပ်တွေရဲ့မြို့သိမ်းတိုက်ပွဲတွေကြောင့်လည်းအရက်သားတွေအပျော်များများတိုက်ပွဲဖြစ်ပွားရာမျိုးတွေရွာတွေကိုစွန့်ခွာနေကြရပါတယ်